အမေရိကန်ဆိုရဟာမူလဌာနနိုင်ငံတွေကိုပြန်ပို့သင့်တဲ့ရွှေပြောင်းချေချနေတဲ့သူ100ကျော်ကိုအမေရိကန်နိုင်ငံသားအဖြစ်ခံယူခွင့်မှာယွင်ပြီးပေးအပ်ခဲ့ပါတယ်။အမိမေလုံချိုရေးဌာနရဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးစစ်ဆေးမှုပြုလုပ်ရမှာအခုလိုရှာဖွေတွေ့ရှိခဲ့တာပါ။အမေရိကန်ပြည်ထောင်စုရဲ့လုံချိုရေးအတွက်အန္တရာယ်ရှိတာဒါမှမဟုတ်လိန်လယ်ပြီးရွှေပြောင်းချေချနေထိုင်ခွင့်ရရှိအောင်ဆောင်ရွက်သူနှုံများတဲ့နိုင်ငံတွေကလူဦးရေ158ယောက်ကိုနိုင်ငံသားခံယူခွင့်ပေးအပ်ခဲ့တယ်လို့တနင်္လာနေ့ကထုတ်ပြန်လိုက်တာပါ။အမိမြေလုံကျော်ရေးဌာနစစ်ဆေးရာရှိချုပ်ဂျွန်ရူ့သ်ကဒီရွှေပြောင်းချေချနေထိုင်သူတွေဟာနိုင်ငံသားခံယူဖို့လျှောက်လွှာတင်ရမှာနာမည်တွေမွေးတက်ကြတဲ့အတူတွေကိုအသုံးပြုခဲ့တယ်လို့ဆိုပါတယ်အချက်လက်စုဆောင်းထားတဲ့အစိုးရရဲ့ database မှာအဲ့ဒီနိုင်ငံသားလျှောက်ထားသူတွေရဲ့လက်ပေါ်ရာတွေပျောက်ဆုံးနေတာကြောင့်အခုလိုမှားယွင်းတာဖြစ်တယ်လို့လည်းသူကပြောပါတယ်မှားယွင်းစွာနိုင်ငံသားခံယူခွင့်ပေးခဲ့သူတွေက၃ဦးထက်မနည်းဟာနောက်ခံကိုရေးအချက်လက်တွေကိုအသေးစိတ်စစ်စစ်ပြီးမှသာအလုပ်ရရှိနိုင်တဲ့လေစိတ်တွေနဲ့ရေချောင်းဆိုင်ရာဌာနတွေလိုနေရာတွေမှာအလုပ်လုပ်ခွင့်ရရှိခဲ့ပြီးစတုထမြောက်တဦးကတော့ရဲဝန်ထမ်းတဦးဖြစ်အလုပ်လုပ်ကင်နေပါတယ်။လွန်ခဲ့တဲ့နှစ်တုန်းကလည်းစုံစမ်းစစ်ဆေးသူတွေဟာတန်တရားဖြစ်ပွဲကောင်းတဲ့တခြား953ဦးကိုရှာဖွေတွေ့ရှိခဲ့ပါသေးတယ်ခင်ဗျာ။